ပြီးခဲ့တဲ့စက်တင်ဘာလ15ရက်နေ့ကအနှစ်20ကျော်တည်ရှိနေတဲ့90ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်တခြားနိုင်ငံရေးပါတီတချို့ကိုဥပဒေအရမကန့်ညီလို့ဖျက်သိမ်းလိုက်တဲ့ဆိုပြီးစစ်အစိုးရသတင်းစာတွေမှာတွေ့ရပါတယ်။ဒါအပြင်လက်ရှိမှတ်ပုံတင်ခွင့်ရထားတဲ့ပါတီတွေအနေနဲ့မဲဆွဲစည်းရုံးနိုင်ငံစီမင်းစည်းကမ်းတွေသတ်မှတ်လာတော့လဲဒီတလောမှာတွေ့ရပါတယ်။ဒါပေမဲ့စစ်အစိုးရခေါင်းဆောင်တွေနဲ့ဖွဲ့စည်းထားတဲ့ကျန်းခိုင်ဖွံ့ဖြိုးရေးပါတီကရွေးကောက်ပွဲဝင်မဲ့သူတွေကတော့အကန့်အသတ်မရှိပဲမဲဆွဲစည်းရုံးနေကြပြီလို့ပဲခူးတိုင်းနောက်ချမ်းမှနေထိုင်တဲ့ဒေသခံတွေကပြောကြပါပဲ။ဒါအပြင်လက်ရှိဒေသခံအာဏာပိုင်တွေကကျန်းခိုင်ဖွံ့ဖြိုးရေးပါတီအတွက်မဲဆွဲပေးနေရပြီ။အဲ့ဒီအတွက်လည်းအကျိုးအမြတ်ရနိုင်ကြတယ်လို့နှီးဆက်သူတချို့ကပြောပါတယ်။အဲ့လိုဆောင်ရွက်နေတဲ့အထက်မှာတာယာဝတီခရိုင်ဘက်မှာလက်ရှိစည်းရုံးရေးအတွက်လည်းမလုံပေးသလိုအာဏာရပြီးနောက်ပိုင်းမှလည်းအကျိုးရှိစေရမယ်လို့မလုံးပေးစီယုံခိုင်းနေတဲ့အခြေအနေတစ်ခုကိုဒေသခံပြည်သူတို့ကအခုလိုပြောပြပါတယ်
။ကျောင်းဖွင့်တဲ့ရဝတာနဲ့ဝိတ်ထူးပါဘူး။ဆိုတော့ဘာလို့မြို့နယ်မှာရှိတဲ့ဒီစီယုံရေးလုပ်ငန်းတွေကိုကြီးရရဝတာတွေကအကုန်လိုက်လုပ်ပေးနေတာ။မဲပေးဖို့လို့ဘယ်လိုမဲထည့်ဖို့လဲဘာလို့ဆိုတာတွေကမြို့ပေါ်ကျတော့ကျောင်းဖွင့်ကတော့ဗျာသူတို့ကနည်းနည်းပါထပ်သိမ်းတဲ့လောက်ပဲလုပ်တာပေါ့။တကယ်ကြတော့သူတို့ကအကုန်လုံးလက်သိထိုးတော့ဒီကြီးရအနာပဲနဲ့အကုန်လိုက်လုပ်ပေးနေတာပဲ။ဒီကြီးရမှာဘယ်လိုမဲထည့်ဖို့ပါ냐ဆိုတော့တာယောက်ဒီမှာဆိုရှင်သူကဒီတို့ဘက်ကိုစီယုံပေးနိုင်မယ်ပေါ့လူတွေပေါ့ဗျာလူ၁၀ယောက်စီယုံပေးတော့ဘင်းခွဲလို့အဲ့ဒါမျိုးတွေပေါ့လိုက်လုံနေကြတယ်စီယုံလို့ဆိုတော့ဒီလိုအာနာပိုင်တွေကိုစီယုံခိုင်းတာပေါ့နောက်တို့ကတော့ဘလို့ပြောနေတယ်ဆိုတော့တို့ပဲအာနာရမှာပေါ့ဗျာအာနာရတာခင်ဗျားတို့ဘလို့ခွင့်ရည်တွေပြင်မှာခွင့်ရည်တွေပြီးတော့သူဆွဲတဲ့သဘောတည်းလည်းလုံနေတယ်လို့ကြည့်ရအောင်တော့ဘကိုတိုင်းတော့ဆက်မှာပေါ့
ဒီကုံမျိုးနယ်ဘက်မှာလည်းကျန်းခိုင်ဖုံပြွေးရေးအတွက်မဲဆွယ်ပေးတဲ့သူကိုလက်ကင်ဖုံထုတ်ပေးတာမျိုးတွေရှိနေတယ်လို့ဒေသခံအမျိုးသမီးတူကပြောပြပါတယ်
။ကျန်းဖုံကတော့သူတို့ရတော့ဟိုအများဆုံးထုတ်နိုင်တဲ့လူတွေပေါ့နော်။စီယုံနိုင်တဲ့လူတွေသူကလည်းလက်ဆွယ်ကတ်ဖုံရအခြေရပေါ့မြို့ပေါ်ကပြည်ဝင်ရှိတဲ့လူတွေကြတော့သူက CGM ဖုံတွေခြားပြီးတော့တသိန်းခွဲလောလောဆယ်ဆယ်တင်ရတယ်။ဘလောက်သစောင်းဖုံတွေရတယ်ပေါ့
။နတ်ကလင်းမြို့မှာလက်ရှိရွေးကောက်ပွဲဝင်မှာကမဆာလာကနေအသွင်ပြောင်းထားတဲ့တာဆညာပါတီနဲ့ကျန်းခိုင်ဖွံ့ဖြိုးရေးပါတီနှစ်ခုပဲတွေ့ရပြီးကျန်းခိုင်ဖွံ့ဖြိုးရေးပါတီဘက်ကအရွေးခံမဲ့၄ဦးရဲ့အကြောင်းကိုစောစောကဒေသခံပြည်သူကအခုလိုပြောပြပါတယ
်။ဟိုမြန်နန္ဒာဆန်ဆက်ကဟိုပေါ့ကောကိုထုံးတော်ပေါ့။နောက်ပိုင်းဟိုကျွန်တော်တို့အောင်မြတ်တာရှေဆန်ကရက်ထုတ်ပေါ့ဆောက်ကြီးနောက်တော့ကျွန်တော်တို့ပြင့်လွင်မြတ်ဆိုးလေးရကျန်းခိုင်နေမှာကိုပေါင်းဆိုတာကတော့ညိုနီလာကန်ကိုယ်စားလှယ်ပေါ့။နောက်မှတော့ကတက်တဲ့ကိုယ်စားလှယ်တွေပေါ့။ကျန်းဖို့လည်းနေတက်တဲ့လူတွေ။ရဲထော်ခေါ်ပေါက်ကြီးကတော့ကျန်းဖို့အတွင်းမူ။နောက်ကျန်တဲ့ဟိုမြတ်ဆိုးကတော့ပဲအတွင်းမူ။တင့်လွယ်ရာအမှုဆောင်ဖော်ဝင်ပေါ့။ဒါကိုပေါင်းတော့သူကတော့ပဲအဲ့ဒီဟိုဟာဒီတိုင်းကကိုယ်စားလှယ်ဆက်တဲ့ဖွင့်ပြတော့ပြောရင်အခုပွဲစားလောက်တာတို့ပါတော့လားမျိုးတွေပေါ့။ဟိုမျိုးကတော့တချို့ကလေးတွေကတော်တော်မတိုက်ကြသူများတယ်ဗျ။မတိုက်သူကဟိုဒီလိုဒီဆက်လာတော့မျိုးတို့ဒုက္ခရောက်မှာဆိုတော့ဒီတိုင်းပြနေရပါဘူး။
ဒီကုန်းနယ်ဘက်မှာတော့လက်ရှိစစ်အစိုးရနိုင်ငံသားရေးဝန်ကြီးဦးညံဝင်းအရွေးခံဖို့ပြင်ဆင်နေတာပါ။သူအဲ့ဒီဘက်ကိုစီရင်ရေးလာလုပ်တဲ့အချိန်တွေကိုလည်းစောစောကဒေသခံအမျိုးသမီးကအခုလိုပြောပါတယ်
။စီရင်ပြီးမသွားခင်ဒီစီကုန်းမှာဒီလာပြီးတော့လေအစစ်စစ်နေ့တစ်ခေါက်လာတယ်နောက်ခါတရက်နေ့တစ်ခေါက်လာတယ်အစီရင်ဆေးရပေါ့နော်အမလာပြီးတော့သူတော်ရီရောခါရီရောသွားပြီးတော့သူရှိရတတ်တယ်ပေါ့ရှင်ဟိုသတိညောင်းလို့ပါလို့ပေါ့လူကြီးတွေပါလို့ကစိုးရီအိမ်ကြီးကတော့ပေါ့နော်အဲ့လိုမျိုးလုပ်တယ်ဒါကအထက်တန်းညောင်းမှလည်းပဲဒီနေ့စရအောင်လို့ကလေးတွေကိုဒီဘာသာကိုအကုန်ပြီးပါတဲ့လူတစ်တောင်းနှစ်ဘာသာကုန်းကနှစ်တောင်းပေါ့အဲ့လိုမျိုးလေးဖြစ်ချင်းနေတယ်ပေါ့စရန်တဲ့စရမလေးတွေတရားမှားအောင်ဆိုတော့ဖြေးတယ်လေအဲခန်းကြီးတရားလူလားမလို့ဘူးလေအခုနေ့ဒီရေကောက်ဖို့အမေဆရာမလားလို့ပါလေ
စစ်စိုးရနိုင်ငံရေးဝန်ကြီးဦးညံဝင်းဇီကုံးဘက်မှာစီရင်ရေးဆင်းနေတာအခုတစ်ခေါက်တည်းမကဘဲနဲ့အရင်ကလည်းပြည်သူတွေကိုမျက်မှန်အခမဲ့လှုပ်ပေးတဲ့ပုံသဏ္ဍာန်နဲ့စီရင်ရေးဆင်းခဲ့သေးတယ်လို့လည်းအဲ့ဒီဒေသခံအမျိုးသမီးကပြောပါတယ
်မျက်မှန်ကတော့ပြီးခဲ့တဲ့9လပိုင်းဆစ်ဆစ်တွေကမိသားလှုပ်ပေးတယ်အဲ့ဒီမှာသူ54လက်ပေါ့မျက်မှန်ဝေဝါးရပါဘူးပြီးသွားမယ်အဲ့မျက်မှန်တွေကလည်းတကယ်ကိုဟိုကွန်ပျူတာတွေနဲ့ဆက်တပ်ပြီးလုပ်ခဲ့မျက်မှန်မျိုးမဟုတ်ပဲနဲ့ရန်ကုန်လမ်းပေးပါပေါ့ရောင်းတယ်လေ100လောက်ခဲ့150လောက်ထွက်လိုက်ရင်လည်းနည်းနည်းဒီဝါရဘောဆာလုံးက အဲ့လိုမျိုးလူရောလူဒီနဲ့တိုင်းလို့ပြောပေးတာလေသူတော့လူရောအများကြီးသူဖြန့်ထားတော့အများကြီးလာတော့ထောက်ကျော်ပြီးလာတာလေ50လိလက်ပြောရပါတယ်ပေါ့နောက်သူက20နဲ့ရှိရနေမှာတစ်ခါပြေးတယ်ပေါ့အဲ့လိုကဟိုပေါ့အလကားရတော့ယူရတာပေါ့နော်တစ်ချက်ကြတော့တကယ်မြတ်စမားကြတော့လေမကန့်ကျင်လူတွေလည်းအများကြီးတော့တွေ့ရတာပေါ့လမ်းပြကပါဝါမျိုးတက်လိုက်တဲ့ခါကျတော့တချို့မျိုးလုံးတကယ်အစ်မဖြစ်နေလူကမကန့်ကျင်ဘူးပေါ့နော်အဲ့ဒီမှာဆိုပြီးလာတဲ့လူတွေကတော့မမထောင်ကျော်ပြီးတော့တော်ပြီးတော့ဖြတ်ထားလာတာပေါ့။ဒါပေမဲ့သူဝေသွားတာကတော့အကုန်လုံး900ကျော်ဆိုတော့ဝေသွားတယ်လို့ပြောတယ
်။သောရရှင်များပြန်သတင်းစာတွေမှာဖော်ပြတာမတွေ့ရတဲ့စစ်စိုးရဲ့ချန့်ခိုင်ဖုံပြွေးပါတီကအကျိုးစီးပွားတွေနဲ့မလုံးပေးပြီးစီယုံရေးဆင်းနေတဲ့အခြေအနေတချို့ကိုတင်ပြလိုက်တာပါခင်ဗျာ